ီးခဲ့တဲ့အောက်တိုဘာလ15ရက်နေ့ကဟုံးမလင်းနဲ့မုံရွာကိုမောင်းနှင်နဲ့အောင်စိုးမှုကျော်ရေးရင်ဟာကဏီမြို့နယ်မိချောင်းတွင်းကျေးရွာအနီးမှာနင်းမြုပ်ခဲ့တာဖြစ်ပါတယ်။စကိုင်းတိုင်းဒေသကြီးအစိုးရအဖွဲ့ကရေးရင်နင်းမြုပ်မှုနဲ့ပတ်သက်ပြီးဆောင်ရွက်ပေးခဲ့တဲ့အခြေအနေတွေကိုဒီကနေ့မုံရွာမြို့မြတ်တလာခမ်းမမှာသတင်းစာရှင်းလင်းပွဲကျင်းပပြုလုပ်ခဲ့ပါတယ်။စကိုင်းတိုင်းကလျက်စစ်ဆက်မှုနဲ့လမ်းပန်းဆက်သွယ်ရေးဝန်ကြီးဦးတန်းညွန့်ဝင်းကရေချောင်းနဲ့ပတ်သက်တဲ့အဖွဲ့အစည်းအားလုံးရဲ့စီမံခန့်ခွဲမှုညံဖျင်းခဲ့တာကြောင့်အခုလိုရေရင်နင်းမြုပ်ရခြင်းဖြစ်တယ်လို့ပြောပါတယ်
။အားလုံးရဲ့ခန့်ခွဲမှုအားလုံးရဲ့စီမံခန့်ခွဲမှုအားလုံးရဲ့စီမံစည်းကမ်းလိုက်နာမှုကအလွန်ညံဖျင်းနေတာအလွန်ပေါ်ရော်နေတာဖြစ်ပါတယ်။ကျွန်တော်ကဒီအခင်းမဖြစ်ွားခင်ကျွန်တော်ရာဇတ်ကဘောကျွန်တော်ဒီမှာကိစ္စတွေရောက်လာပါတယ်။ကျွန်တော်ဘာမှသတိပေးပါတယ်။ဥပဒေရလုံးပါဥပဒေနံပါတ်1ရေရင်လိုက်စေနံပါတ်1ရေလိုက်စေတရှိမရှိနံပါတ်1ရေရင်တရှိမရှိအရကဒီလိုစီမံစည်းကမ်းနဲ့ညီမညီခင်ဗျားတို့သုံးဝဆက်စည်းပါသတိပေးပါတယ်ကျွန်တော်စီမံစည်းကမ်းနဲ့မညီတော့လုံးဝအရေးယူရမယ်အိမ်မက်တာရေးယူမယ်ဆိုတဲ့သတိပေးပါတယ်အကတော့ပုံတိကရေးတွေဦးစားပေးပြီးတော့ကျွန်တော်စီမံစည်းကမ်းမှာရော်ရဲတဲ့အခါကျတော့မဖြစ်တဲ့ကဖြစ်သွားတယ်ဖြစ်ရတယ်
ရင်းရင်းနှင်းမြုပ်မှုနဲ့ကယ်ဆယ်ရေးလုပ်ငန်းတွေမှာတိုင်းဒေသကြီးအစိုးရအဖွဲ့ရဲ့ကင်တွဲဖြည့်ရှင်းမှုမှာအားနည်းချက်တွေလိုအပ်ချက်တွေရှိမယ်ဆိုရင်ထောက်ပြပေးစီလိုတယ်လို့စကိုင်းတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကပြောပါတယ်နင်းမြုပ်ရရင်အတွင်းလိုက်ပါလာသူအတိအကျကိုတော့အတိမပြုတ်နိုင်သေးပေမဲ့အ ਨੇ ဆုံးလူဦးရေ300နီးပါးလိုက်ပါလာနိုင်တယ်လို့ဝင်းကြီးဦးတန်းညွန့်ဝင်းကပြောပါတယ်။အဲ့ဒီအထဲမှာ155ဦးအသက်ရှင်ကျန်ခဲ့တဲ့အတွက်တည်ဆုံးသူဦးရေဟာ138ဦးထက်မနည်းရှိနေနိုင်တယ်လို့ပြောကြားခဲ့တာဖြစ်ပါတယ်။အသက်ရှင်လွတ်မြောက်လာသူတွေကတတိယနှစ်တက္ကသိုလ်ကျောင်းသားကိုထက်ခိုင်ကရရင်တွေအနေနဲ့ထိုင်ကုန်အရေးအတွက်အတိုင်းသာခီးတဲ့တွေကိုတင်ဆောင်ပေးစီလိုတယ်လို့ပြောပါတယ်။
ကျွန်တော်တော့ခုသူတို့ရဲ့တတ်မှတ်ထားတဲ့အတိုင်းဒီခုံနံပါတ်အတိုင်းကိုသူတို့လူကြီးတိုင်းမှာကျွန်တော်တင်ပြခြင်းနဲ့ပြီးတော့ဒီကျန်တဲ့ weight တွေပေါ့ဆန်ကယ်ဘာတွေကိုလည်းဒီမှာကျွန်တော်တို့ဆန်ကယ် weight တွေပါလဲကျွန်တော်မှန်းတော့ဒါပေမဲ့အဲ့ဒီအတိုင်းတာတစ်ခုကိုဈေးတင်ခြင်းနဲ့အခုကလိုအပ်တဲ့ပုံတင
်ရေလန်းတစ်ခုတည်းကိုသာမှီခွန်နေရတာမျိုးမဟုတ်ပဲကားလန်းလေးအသုံးပြုနိုင်အောင်အစိုးရဘက်ကဆောင်ရွက်ပေးဖို့လိုအပ်လာပြီလို့မြမစဘူထွန်းရေရင်အသိဥက္ကဋ္ဌဦးတန့်စင်ဦးကပြောပါတယ
်ကျောင်းပိတ်ရက်ရဲ့ဒီခါကြီးရဲ့ကြီးတွေရထပ်သွားတဲ့ချိန်မှာဒီဌာနဆိုင်ရာတွေအိမ်ပြန်တဲ့အခါရှိတယ်ဒါပြီးတော့ခီးသွားတွေရလည်းဖျားဖူးသွားတာတွေရှိတယ်ဒီစနစ်မှာကျွန်တော်တို့ကအဲ့လိုအနေထားမှာကြတော့ရင်းရင်တွေတော်တော်များများကိုအမိတဲဟဲပြုတ်ပြီးတော့ပဲသွားလာနေရတာတွေရှိပါတယ်ဒါပေမဲ့အဲ့ဒီရင်းရင်တော်တော်များများအမိတဲဟဲပြုတ်နေရတာထက်ဆာလို့ရှိရင်ကားလန်းတွေပေါက်ရင်ပို့ပြီးတော့ညွားတဲ့အတွက်ကြောင့်မို့လို့ရင်းရင်မှာလည်းအခက်အခဲမဖြစ်နိုင်ပါဘူးရင်းရင်တွေကလည်းလက်ရှိအနေထားမှာဘယ်လိုပြင်ဆင်ပေးရမလဲဆိုတစည်းပြည့်လို့ထပ်တင်လို့အဆင်မပြေတော့ဘူးဆိုရင်နှစ်စည်းထွက်ပြေးတင်ပါတယ
်လက်ရှိအချိန်ထိတော့အောင်စိုးမှုကြော်ရင်းရင်ပိုင်ရှင်ဥစော်မျိုးဝင်းကိုဖန်ဝရန်ထုတ်ထားစေဖြစ်ပြီးရင်းရင်ပေါ်မှာအသက်ရှင်ကျန်ခဲ့တဲ့လှိမ်မော်တော်လှုပ်သား၄ဦးကိုလူသိမှုနဲ့ဖမ်းဆီးထားပါတယ်ဟုံးမလင်းမုံရွာခီးစဉ်ကိုလူစီးရေရင်အစီး80ကျော်နဲ့ကုန်တင်ရင်200ခန့်ကပုံမှန်ပြေးဆွဲပေးနေတယ်လို့ပြောပါတယ်ရှင်